AWR မျော်လင့်ခြင်းတန်လွင့်စီစဉ်မှတော်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်တော်တာရှင်များရှင်ခရစ်နှစ်2021ခုနှစ်ဒီဇင်ဘာလ16ရက်မြန်မာတက္ကသိုလ်1383ခုနှစ်နရောလာဇန်23ရက်ကြာသပတေးနေ့မျော်လင့်ခြင်းတန်မြမစီစဉ်များကိုစတင်တန်လွင့်နေပါရရှင်
တော်တာရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်0653ညညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်0163ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ကြာသပတေးနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကပျော်ရွှင်ချမ်းမခရီးရန်သာသနာအစီအစဉ်စံပြအိမ်အောင်ရေးအစီအစဉ်အစာအာဟာရဆိုင်ရာအကျံပေးချက်အစီအစဉ်တို့ဖြစ်ပါတယ်ရှင
်ဝိနည်းများစွာလင်းလေးရာဝဲလေလိုင်းနံကအတံများတွင်ပေးနေတယ်ဝိနည်းတိုင်းကိုဖျားရှင်ဖြစ်ပါတယ်ချစ်ချင်းမြတ်တာကြောင့်
ချိန်တွေမကုန်ဆုံး ပြီးတလဖရာသခင်ပို့ဆောင်ခဲ့တယ်ကျွန်တော်တို့တရက်ပြီးတရက်ဖရာသခင်ပို့ဆောင်လာတဲ့ခါမှာလို့ချင်းရင်အခုလကတော့ဒီဇင်ဘာလရောက်ရှိလာပြီဖြစ်ပါတယ်ဒီနေ့ကျွန်တော်နေနဲ့ပေးသွားမှာကတော့ဖရာသခင်ရဲ့အစီအစဉ်ဖရာသခင်ရဲ့အစီအစဉ်ယေရှုခရစ်တော်ဒီကဘာကိုလာရောက်ဖို့ရန်အတွက်ဘုသူအစီအစဉ်နဲ့ဒီကဘာကြီးပေါ်မှာလာရောက်ရတာလေဒီကဘာပေါ်မှာဆိုရှင်ယေရှုခရစ်တော်မွေးဖွားဖို့ရန်အတွက်ဘသူကစီစဉ်ခဲ့တာလဲเนาะဒါကြောင့်ဒီစီစဉ်တိုင်းဖြစ်မြောက်လာခဲ့တဲ့အရာကိုကျွန်တော်တို့ဆက်လက်ပြီးတော့ကြည့်ကြရအောင်ဖခင်သခင်ကဆိုရှင်လူသားတွေအတွက်စီစဉ်ခဲ့တဲ့အရာတွေအားလုံးကဆိုရှင်သဟစာတတကယ်တင်းမြတ်ပြီးတော့လုံးဝမှလူသားတွေအတွက်ဖခင်သခင်ကဆိုရှင်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်ဖခင်ရဲ့စီစဉ်ကဘယ်တော့မှပြည့်ပြည့်တာမရှိပါဘူးလူသားတွေကတော့ရှင်စီစဉ်တယ်အစီအစဉ်တွေကြလောက်ကြတယ်ဒါပေမဲ့အစီအစဉ်ကိုဖျက်သိမ်းလိုက်ရတဲ့အခြေအနေမျိုးတွေလည်းလူသားတွေရဲ့အထဲမှာတော့ရှိခဲ့မှုပါတယ်သို့မမလဲဖခင်ရဲ့စီစဉ်မှာတော့အဲ့လိုမရှိဘူးဖခင်ကစီစဉ်ထားပြီးဆိုအစီအစဉ်တကြစနစ်တကြနဲ့သူ့ချိန်နဲ့ဒုက္ခနဲ့ဖြစ်လာတာကိုတွေ့ရပါတယ်ဒါကြောင့်ချစ်တော်မိတ်ဆွေတို့ဖခင်သခင်ကလူသားတွေအပြစ်လုပ်တဲ့ခါမှာလူသားတွေကိုဖခင်သခင်ကတော့ရှင်မျက်ကွယ်ပြုတ်ပြီးတော့ပြစ်မထားပါဘူးလူသားတွေကိုဖျားသခင်ကပြန်လည်တင်းမြဖို့ရန်အတွက်ဖျားနဲ့ပြန်လည်ပြီးတော့ဆက်နွယ်ဖို့ရှိဖို့ရန်အတွက်ဖျားသခင်ရဲ့အသင်းဖွဲ့ဝင်ပြန်ဖြစ်လာဖို့ရန်အတွက်ဖျားမှာဆိုရှင်အမြဲတမ်းလူသားတွေအတွက်အစီအစဉ်ရှိတယ်။ဘာကြောင့်လဲဆိုတော့အပြစ်လုပ်တဲ့အခါမှာကျွန်တော်တို့အားလုံးကဖျားနဲ့ဆက်သွယ်ဖို့ဖျားနဲ့မျက်နှာချင်းဆိုင်စကားပြောဖို့လုံးဝမှမသင့်တဲ့အခြေအနေမျိုးရောက်ရှိသွားပါပြီ။နော်ဒီချိန်မှာဖျားသခင်ကဆိုရှင်ကျွန်တော်တို့အားလုံးအတွက်အစီအစဉ်ရှိတယ်။ဒါကြောင့်ကဘာဦးကျန်ခန်းကြီးတော့အငယ်15မှာဆိုရှင်သင်နဲ့မိမလို့ကို၎င်းသင်ဤအမျိုးနွယ်နဲ့မိမဤအမျိုးနွယ်ကို၎င်းငါသည်ယံမျိုးဖွဲ့စေမည်တဲ့သူသည်သင်ဤခေါင်းကိုချိန်လိုက်မည်သင်သည်သူဤဖနှောက်ကိုချိန်လိုက်မည်ဟုမိန့်တော်မူ၏ဒီကြံချက်ကိုကြည့်လိုက်မယ်ဆိုရင်ဘုရားသခင်ကကျွန်တော်ကျွန်မအားလုံးအတွက်အစီအစဉ်ကဘယ်ကနေစရေးဆွဲခဲ့တယ်လဲဘယ်ကနေစပြီးတော့ဦးတည်ခဲ့တယ်လဲဆိုတော့အာရန်နဲ့အေဝအပြစ်လုပ်ပြီးနောက်ပိုင်းမှဆိုလို့ရှိရင်စာတန်ကိုဘုရားကပြောတဲ့ခါမှာဒီအချက်ကိုပါခဲ့တာတွေ့ရပါဒါရချစ်တော်မိတ်ဆွေတို့ဘုရားသခင်ကကျွန်တော်ဂျမတွေမရှိခင်ကဲကတည်းကဘုရားသခင်ကကဘာကြီးမတီးခင်ကဲကတည်းကအစီအစဉ်နဲ့လှုပ်ဆောင်ထားတာဖြစ်ပါတယ်ဒါကြောင့်ဘုရားသခင်ဆိုချင်တစ်ချိန်ချိန်မှာဆိုချင်ယေရှုခရစ်တော်ဒီကဘာလောကကိုရောက်လာလိမ့်မယ်ဆိုတာကိုသူဒီသင်ဤဦးကောင်းကိုချိန်လိုက်မယ်ဆိုတဲ့အကြောင်းအရာနဲ့ဘုရားသခင်ကလို့ရှိရင်ညွန်ပြနေတာဖြစ်ပါတယ်။ဒါနောက်ဘုရားသခင်ကကျွန်တော်ဂျမတွေကိုသိချစ်တဲ့ဘုရားဖြစ်တယ်။ကျွန်တော်ဂျမတွေကိုအမြဲတမ်းပဲသက်ဆိုင်ခြင်းနဲ့ကျွန်တော်ဂျမတွေကိုအမြဲတမ်းပဲသမှုတရားယူရစွာနဲ့ကျင့်နာခြင်းနဲ့အဲ့ဒီအတွက်ကြောင့်ဘုရားသခင်ကလို့ရှိရင်သူ့ရဲ့အစီအစဉ်တိုင်းပဲဖြစ်မြောက်ဖို့ရန်အတွက်အမြဲတမ်းပဲကျွန်တော်တို့ဂျမတွေအတွက်ရှေ့ရှုပြီးတော့လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဒါတရားဝါကျမ်းခန်းကြီး18အငယ်15မှာလို့ရှိရင်သင်ဘုရားသခင်ထာဝရဘုရားသည်သင်ဤအမျိုးသားချင်းတို့ထဲ၌ငါနဲ့တူသောပရောဖက်တစ်ပါးကိုသင်အဖို့ပေါ်ထွန်းစေတော်မူမည်။ထိုပရောဖက်၏စကားကိုနားထောင်ရမည်တဲ့။ချစ်တော်မိတ်ဆွေတို့စဉ်းစားကြည့်ပါ။ဖခင်သခင်ကတော့ရှင်သင်ရဲ့အမျိုးသားချင်းလူသားရဲ့အမျိုးသားချင်းတဲ့ပေါ့ဖော်တဲ့ကနေမှလူတယောက်ကိုမွေးဖွားမယ်ပရောဖက်တစ်ပါးမွေးဖွားမယ်တဲ့။ဘသူနဲ့တူတယ်။ငါနဲ့တူသောပရောဖက်ဖယားနဲ့တူသောပရောဖက်ဆိုတော့ဘာသူဖြစ်မလဲသခင်ယေရှုခရစ်တော်ကိုညွန်ခြင်းဖြစ်ပါတယ်ချစ်တော်မိတ်ဆွေတို့သခင်ယေရှုခရစ်တော်ကတော့ရှင်ကဘာကြီးမတီးမရှိမီခရက်ကရှိခဲ့တဲ့ဖယားဖယားနဲ့တူအမြဲတမ်းရှိခဲ့တဲ့ဖယားဖယားရဲ့သားတော်ဖြစ်တယ်ဒီလိုမျိုးဖယားသခင်ဆိုရှင်ငါနဲ့တူသောပရောဖက်တစ်ပါးကိုသင်အဖို့ပေါ်ထွန်းစေတော်မူမယ်တဲ့ထိုပရောဖက်ရဲ့စကားကိုလည်းသင်တို့ကနားထောင်ရမယ်ချစ်တော်မိတ်ဆွေတို့ဘလောက်အံ့ဩဝမ်းမြောက်ဖို့ကောင်းတယ်လေဘုရားရဲ့အစီအစဉ်ကကျွန်တော်ဂျမားတွေကိုတစ်ဖက်သက်မေတ္တာတော်နဲ့ချစ်တဲ့ဘုရားသခင်ကကျွန်တော်ဂျမားတွေအတွက်အမြဲတမ်းအစီအစဉ်ရေးဆွဲပြီးသားဖြစ်တယ်အပြစ်တရားအောက်မှာသေခြင်းတရားကြောက်ခဲ့တယ်အပြစ်တရားအောက်မှာကျွန်တော်မောင်းမိုက်ထဲမှာဆိုရှင်ကျင့်လေခဲ့ရတယ်အဲ့ဒီအတွက်ကြောင့်ဘုရားသခင်ကဆိုရှင်ကျွန်တော်ဂျမားတွေနဲ့မဆိုင်တော့တဲ့အခြေအနေမျိုးအနေမှာပြန်လဲပြီးတော့သက်ဆိုင်မှုရရှိဖို့ရတယ်ကျွန်တော်ဂျမားတွေဆုံးရှုံးသွားတဲ့အသက်ဝိညာဉ်ကြီးကိုပြန်လဲပြီးတော့ကဲတင်ဖို့ရန်အတွက်ဖျားမှာဆိုရှင်အစီအစဉ်ရှိတယ်ဆိုတာကိုဒီကြမ်းချက်တွေကညွန်ပြနေတာဖြစ်တယ်ထောက်ပြနေတာဖြစ်ပါတယ်နောက်စာလံကြမ်းခိုင်း20နှစ်အငယ်16ကနေ18ကိုကြည့်မယ်ဆိုရင်ခွေးတို့သည်အကျွန်ုပ်ကိုဝိုင်းလျက်စူဝေးသောလူဆိုးတို့သည်ဝင်းရလျက်နေ၍ အကျွန်ုပ်ဤခြေလက်တို့ကိုထိုးပေါက်ကြပါပြီ။ကိုယ်အယိုရှိသမျှတို့ကိုအကျွန်ုပ်ခြေတွက်နိုင်ပါ၏။သူတို့သည်အကျွန်ုပ်ကိုကြည်မြင်၍အားရလျက်နေကြပါ၏။အကျွန်ုပ်အဝတ်ကိုအချင်းချင်းဝေဖန်၍အကျွန်ုပ်အင်းကြီးကိုဆက်ရည်တံချကြပါ၏။ဒီကျမ်းချက်ကိုကြည်လိုက်မယ်ဆိုရင်ယေရှုခရစ်တော်လာရောက်ပြီးတော့မွေးဖွားမယ်။ယေရှုခရစ်တော်ကဆိုရှင်လာရောက်မွေးဖွားတဲ့ယုံမင်မကပဲနဲ့လူတွေကသူ့ကိုဝိုင်းပြီးတော့ဆူဝေးပြီးတော့လာပြီးတော့ဖမ်းဆီးကြမယ်ချုံနှောင်ကြမယ်နောက်ဆုံးမလုပ်မလဲဒီလူတွေကဘယ်လဲဝင်းရံပြီးတော့အကျွန်ုပ်ရဲ့ခြေလက်တို့ကိုထိုးဖောက်မယ်ယေရှုခရစ်တော်လက်ဝါးကားတိုင်းပေါ်မှာအသေးခံမယ်လက်ဝါးကားတိုင်းပေါ်မှာလက်တွေထိုးဖောက်ခြင်းခံရမယ်ခြေတောက်ကိုလည်းထိုးဖောက်ခြင်းခံရမယ်ခြေလက်တို့ကိုထိုးဖောက်ခြင်းခံရမယ်ဆိုတာကိုကြိုတင်ပြီးတော့ပြောပြထားတယ်သခင်ယေရှုမလာခင်နှစ်ပေါင်းမြောင်များစွာရာသူနှစ်မြောင်များစွာကနေမှကြိုတင်ပြီးတော့ဟောကိန်းထုတ်ခဲ့တယ်เนาะဟောကိန်းထုတ်ခဲ့တယ်เนาะဒါကြောင့်မလို့ရှင်ဒီဟောကိန်းထုတ်ခဲ့တဲ့အရာတွေကဆိုရှင်ပြောပြခဲ့တဲ့တမန်ကျမ်းစာရဲ့အထောက်အထားတွေကဆိုရှင်တစ်ခုပြီးတစ်ခုပြည့်စုံလာခဲ့တာတွေ့ရတယ်ဒါမျိုးမကမနဲ့ထိုးသူတွေကဆိုရှင်ယေရှုလဝါကရမှာအသေးခံတဲ့လူတွေရှိမှဆိုရှင်ယက်ဆက်တဲ့နှိပ်စက်ညှဉ်းပန်းခြင်းပြုတဲ့အခါမှာလူတွေကငေးမောကြည့်ပြီးတော့အာရဝမ်းမြောက်နေလိမ့်မယ်တဲ့လူတွေကယေရှုသေခန္ဓာကိုဝမ်းနေရမယ်စာအာရလိုက်တာအာရလိုက်တာဆိုပြီးတော့မြောက်ထိုးပင်ကုန်နဲ့တခါတည်းကိုကြွေးကြော်နေတဲ့သူတွေအများကြီးပဲမျက်စိထဲမှာမြင်အောင်ကြည့်ပါဒါယေရှုမလာခင်ကနေမှပုံဖော်ပြီးတော့ပြောပြထားတဲ့ကြမ်းချက်တွေဖြစ်တယ်သခင်ယေရှုဒီကမ္ဘာလောကကိုမရောက်ခင်ကတည်းကပုံဖော်ပြီးတော့ပြောပြထားတဲ့ကြမ်းချက်တွေအစအလယ်ဆုံးဖြစ်ပေါ်လာမယ့်အရာတွေကိုပုံပြန်ပြီးတော့ပြောပြထားတာတွေ့ရတယ်အစအလယ်ဆုံးဖြစ်ပေါ်လာမယ့်အရာတွေကိုကြိုတင်ပြီးတော့ဖျားရဲ့စီစဉ်တွေကိုပေါ်ပြထားတာဖြစ်ရတယ်ဖြစ်တယ်။တော့ဘုရားသခင်ကတော့ရှင်ပရောဖက်တွေအားဖြင့်ဘုရားရဲ့အစီအစဉ်တွေကိုတစ်ခုပြီးတစ်ခုဘုရားကပေါ်ပြခဲ့တာတွေ့ရပါတယ်။ဒါမှမကဘဲနဲ့ဘာပြောလဲဆိုတော့ကျွန်တော်ဝိတ်ကိုအချင်းချင်းဝေဖန်ရွေးတဲ့ကျွန်တော်အင်းကြီးကိုဆက်ရည်တန်းခြားကြပါ၏တဲ့။နော်။ဒီကြမ်းချက်ကိုကြည့်လိုက်တဲ့အခါမှာယေရှုအသေးခံမယ်။ခြေလက်တွေကထိုးပေါက်ချင်းခံရမယ်။ဒါမှမကဘဲနဲ့ဘာဖြစ်သွားမလဲ။သူ့ရဲ့ဝိတ်လုံးအင်းကြီးနော်။အဲ့ဒီအင်ဂျီကိုလေလူတွေကဆိုရှင်ဝေချမယ်စရေးတံချပြီးတော့တကယ်လုတ်ခဲ့သလားပြန်လည်းစဉ်းစားကြည့်အောင်เนาะကျွန်တော်တို့မျက်မြင်ကိုတွေ့တွေ့ခဲ့တဲ့အရာနဲ့ယခုယေရှုမလာခင်မှာပြောပြထားတဲ့အရာနဲ့တကယ်ရဲ့အံဝင်ခွင့်ကြဖြစ်နေတာကိုတွေ့ရမှာဖြစ်ပါတယ်ဒါကြောင့်ချစ်တော်မိတ်ဆွေတို့ဖခင်သခင်ကကျွန်တော်တို့အတွက်အစီအစဉ်ထားတဲ့အရာတွေကပို့ပြီးတော့ဆိုးသွားဖို့မဟုတ်ဘူးပို့ပြီးတော့ကောင်းလာဖို့ပို့ပြီးတော့ကျွန်တော်တို့ရဲ့အသက်တာမှာဆိုရှင်လုံခြုံဖို့ပို့ပြီးတော့မျောလင်းချက်တွေရှိလာဖို့ဖခင်သခင်ကသူ့ရဲ့သားသမီးတွေအဖြစ်ရွေးချယ်နိုင်ဖို့ရန်အတွက်ပို့ပြီးတော့မြင့်မြတ်တဲ့သူတွေဖြစ်လာဖို့နော်ဖခင်နဲ့ကျွန်တော်တို့ဆက်ကြမှာဆိုရှင်ဆက်သွယ်မှုကလည်းပို့ပြီးတော့တင်းတင်းလျှောက်ပတ်လာဖို့ရန်အတွက်ဖခင်သခင်ကစီမံကိန်းရေးဆွဲခဲ့ခြင်းဖြစ်တယ်အဲတော့ဒီစီမံကိန်းကဆိုရှင်ဘု து အတွက်လဲဒီနေ့မိတ်ဆွေအတွက်ဖြစ်တယ်ကျွန်တော်အတွက်ဖြစ်တယ်ဒါခရစ်စမတ်ရာသီမှာတို့ရှင်မိတ်ဆွေစိတ်ရောကိုယ်ပါဖျားကိုအံ့နာပါဖျားရဲ့စီစဉ်နဲ့ကျွန်တော်တို့အားလုံးကအသက်ရှင်ခွင့်ရနေတယ်ဖျားရဲ့စီစဉ်နဲ့ကျွန်တော်တို့အားလုံးကယနေ့ထိအသက်ရှင်ခွင့်ရပြီးတော့ယနေ့ထိဝမ်းမြောက်ခွင့်ရနေတယ်အဲ့ဒီတော့ဝမ်းမြောက်ဝမ်းသာစွာနဲ့ကျွန်တော်တို့အားလုံးကတို့ရှင်ဒီဒီဇင်ဘာလတစ်လလုံးကခရစ်စမတ်ညစီကိုကျွန်တော်တို့အားလုံးတတ်မှတ်ပြီးတော့ပျော်ရွှင်တဲ့နေ့မှာမိတ်ဆွေကညိုးငယ်ငေးမှိုင်ခြင်းမရှိဘဲနဲ့ပို့ပြီးတော့ပျော်ရွှင်စွာနဲ့မကြာမီမီလာမဲ့နှစ်တည့်အတွက်လည်းကျွန်တော်အားလုံးကကြိုဆိုရင်းနဲ့ဝမ်းမြောက်ကြပါစေ။ဆောမိတ်ဆွေများအားလုံးပေါ်ပြားတဲ့ကြွယ်ဝအများပြားဆုံးကောင်းချီးမင်္ဂလာပေးပါစေ
တော်တော်ရှင်များအားလုံးမင်္ဂလာပါရှင်။အခုချိန်မှာစံပြအိမ်နောက်ဆိုတဲ့စာအုပ်ထဲကအလွန်အကျူးတင်းမှစစ်တဲခြင်းအဆိုးကျိုးများဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါတယ်ရှင်။တော်တော်ရှင်များရှင်မကြမီကကျွန်ုပ်အားဒေါညိုအချောင်းကိုယူပါယုံတွင်ပြသပါသည်။သူမ၏မှားယွင်းမှုများကိုသူမရှိတွင်တိကျစွာတရုပ်ပေါ်အောင်ဖော်ပြထားသည်။တို့ရာတွင်နောက်ဆုံးအချိန်ကျွန်ုပ်တွေ့မြင်ရတဲ့အချိန်မှာသူမရဲ့မှားယွင်းမှုများဟာဆက်လက်ရပ်တည်နေသေးတာကို၎င်းသူမဟာသူမခင်မွန်းရဲ့ကလေးများအပေါ်အေးဆက်ဆက်ပြင်းဆက်ဆန်ပြီးကိုချင်းစာနာမှုလည်းမရှိဘူးကြီးမားတဲ့မှားယွင်းမှုများအတွက်ပါဆုံးမပဲ့ပြင်းနေတယ်အမြဲတမ်းအပြစ်ရှာခြင်းဟာမှားယွင်း၍ယင်းကာယကံရှင်ရဲ့နှလုံးသားထဲမှာခရစ်တော်ရဲ့ဝိညာဉ်တော်ဟာကိန်းဝတ်ခြင်းမပြုနိုင်ဘူးသားသမီးများမှာကျင့်ကောင်းသီလများကိုနှစ်သက်သဘောကျကြောင်းအမှုရာအပြစ်မပြတော့လဲမှားယွင်းမှုတစ်ခုတည်းကိုပင်တွေ့မြင်သောအခါနေမဲငါအားဟုပြောတတ်လေတယ်ဒီလိုပြုလုပ်ခြင်းဟာကလေးများအားစိတ်အားငယ်စေပြီးနားမထောင်ပဲနေတဲ့အကျင့်တလေကိုပြိုးထောင်ပေးတတ်တယ်။ဒါအပြင်ကလေးများရဲ့နှလုံးသားထဲမှာအပြစ်ဒုစရိုက်ကိုလှုံ့ဆော်ပေးပြီးအမိုက်တရိုင်အညစ်အကြေးတည်းဟုသောအပြောအဆိုနှင့်လောက်ရများကိုမွေးထုတ်ပေးတတ်တယ်။အမြဲတမ်းစူပူချင်းမောင်းချင်းခံရတဲ့ကလေးတို့မှာဂယုဆိုင်စရာမလိုပါဘူးဆိုတဲ့စိတ်သဘောထားမျိုးကိုကိန်းအောင်စေပြီးဒီလိုနှိကုံချုံမှုမျိုးကိုလည်းစိုးညစ်တဲ့စိတ်လိုက်မှန်မှပြုမှုမျိုးကိုလန်းခင်းပေးတတ်တယ်။ဒေါညိုအနေဖြင့်မြစ်တာနဲ့ကိုချင်းစာတရားများကိုမွေးမြူထားတင်ပါတယ်။သူမထိန်ထိန်ချီရှုရတဲ့မိခင်မဲ့ကလေးများအပေါ်နူးညံ့တိမ်မွေးတဲ့မြစ်တာမျိုးကိုရွာသွန်းပေးတင်တယ်။ဒီလိုပြုလုပ်ခြင်းဟာဖျားသခင်ချစ်တော်မူတဲ့ကလေးများအတွက်မင်္ဂလာဖြစ်ပြီးသူတို့ကလည်းသူမအားမြစ်တာဖြင့်တုံ့ပြန်ကြလိမ့်မယ်။နားဆင်ကြကြတဲ့တောတာရှင်များအလုံးပေါ်ဖဖျားရှင်ကောင်းချီးပေးပါစီရှင်။
တော်တော်ရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝေစားသောက်နေကြရတဲ့ဆိုတာလူတိုင်းအသိပါပဲဒီလိုမျှဝေစားသောက်ကြတဲ့အခါမှာစားသောက်မှုမမကန္နာတွေစားသောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာပေါ့ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားသောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝင့်ခြင်းအတမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့တောတရှင်များရှင်ဒီနေ့တင်ပြပေးမယ့်အကြောင်းအရာကတရားဟောဆရာများအတွက်ဂရုပြုစရာဆိုတဲ့အကြောင်းဖြစ်တယ်တောတရှင်များရှင်ကျမတို့အသင်းတော်မှာတရားဟောဆရာတွေဟာစားတော့ချင်းနဲ့စက်လင်းနဲ့သူတို့ရဲ့အကျင့်စရိုက်တွေကိုလုံလုံလောက်လောက်ဂရုမထားကြပါဘူးသူတို့ဟာအစာတွေကိုအဆမတန်စားနေကြတယ်တထိုင်တဲမှာတော့မှအစာမျိုးစုံကိုစားနေတတ်ကြတယ်။တချို့ကတော့ကျန်းမာခြင်းပြုပြင်ပြောင်းလဲသမားအမြေခံတက်တက်တွေဖြစ်တယ်။အဲ့ဒီလူတွေဟာအစာအစာနဲ့ပတ်သက်ပြီးဘယ်စည်းကမ်းကလနာမှမထားဘဲထမင်းကြီးတွေကိုစားတဲ့အချိန်ကြားမှာတော့မှလည်းအသီးအနှံတွေကိုကြိုက်တယ်လို့စားတော့ပြီးတော့အစာကြေချက်တဲ့အင်္ဂါတွေကိုဝန်လေးစေကြတယ်။တချို့ကတော့တနေ့မှထမင်းနှစ်ကြိမ်စားခြင်းဖြင့်ကိုယ်စိတ်နှစ်ပါးရဲ့ကျန်းမာရေးကိုကောင်းနေပါလေနဲ့တနေ့ကို3ချိန်စားနေကြတယ်ကျောင်းမရင်းနဲ့ပတ်သက်တဲ့ဖျားသခင်ပေးတဲ့စီမင်းတွေကိုချိုးဖောက်ခဲ့လို့ရှိရင်အပြစ်ဒဏ်စီရင်မှုကိုတေချာပေါက်ရင်ဆိုင်ကြရမှာဖြစ်တယ်စားသောက်ခြင်းအမှုမှာအမျိုးအမြင်ကင်းမဲ့နေကြတဲ့အတွက်ကြောင့်တချို့ပုံကိုယ်တွေရဲ့အာယုံခံစားမှုဟာတွက်ချာဘာဒလိုက်ပြီးတော့သူတို့ဟာလေးလံထိုင်မိုင်းပြီးငိုက်မြီးနေကြတယ်ကတွင်းအလိုကိုအတ္တဆန်းဆန်းလိုက်စားမိခြင်းရဲ့အကျိုးဆက်တွေကိုခံစားနေရတဲ့မကျမ်းမာတဲ့အဲ့ဒီတရားဟောဆရာတွေဟာကျမ်းမာခြင်းပြုပြင်ပြောင်းလဲရေးအတွက်ထောက်ခံချက်ကောင်းတွေမဟုတ်ပါဘူးအစာကျူးခြင်းကြောင့်ဝေဒနာတွေကိုခံစားရတဲ့အချိန်မှာထမင်းတက်နတ်တလေကိုတခါတလေမစားခြင်းဖြင့်ပြန်ပြီးတော့အသစ်လောင်းပေးသေးတယ်အမှုတော်ဆောင်တွေဟာအဲ့ဒီပြုပြင်ပြောင်းလဲရေးကိစ္စတွေကို ပစမဟောကြားခြင်းထက်လက်တွေ့အသက်တာအပြင်ပို့ပြီးတော့ဖော်ပြသင်ကြပါတယ်။စားသောက်ဖွယ်ရာမျိုးစုံကိုသူတို့အတွက်ပြင်ဆင်ကြွေးမွေးတဲ့အချိန်အခါတွေမှာကျမ်းမာရေးစည်းမျဉ်းတွေကိုအလေးမထားဖို့အပြင်းအထန်စုံစမ်းခြင်းခံရတယ်။လက်ဖက်ရည်ကော်ဖီအပါဝင်ဟင်းခအမွေးကြိမ်တွေနဲ့ပြည့်စုံတဲ့အဲ့ဒီစားကောင်းတောက်ဖွယ်တွေကိုသူတို့ညှင်းပယ်ခြင်းအပြင်မိမိတို့ဟာလက်တွေ့ကြတဲ့ကျမ်းမာခြင်းပြုပြင်ပြောင်းလဲရေးသမားများဖြစ်ကြောင်းသက်သေပြနိုင်ကြပါတယ်။တချို့ကတော့အသက်တာစီးမြင်တွေကိုချိုးဖောက်ခြင်းရဲ့ရလတ်တွေကိုအခုမှခံစားနေကြရတဲ့အတွက်ကျမ်းမာခြင်းပြုပြင်ပြောင်းလဲရေးဆိုင်ရာအမှုတော်လုပ်ငန်းကိုဟန့်တားတဲ့အမဲဆက်တွေအဖြစ်ဖန်တီးနေကြပါတယ်။အစာကျူးခြင်းအတောက်ကျူးခြင်းအိတ်ကျူးခြင်းနဲ့အကြည့်ကျူးခြင်းတို့ဟာအဖြစ်ဖြစ်တယ်။ကိုယ်စိတ်နှပါရဲ့ခွန်အားတွေကိုညှို့ညွတ်မြတ်တာစွာလှုပ်ဆောင်ကြည့်သုံးခြင်းဟာပျော်ရွှင်ခြင်းကိုဖြစ်စေပါတယ်။အဲ့ဒီခွန်အားတွေကိုပိုးပြီးတော့တန့်စင်အောင်မြင့်တင်တာနဲ့အမျှပိုးပြီးတော့စစ်မှန်တဲ့ပျော်ရွှင်မှုတွေကိုလည်းခံစားကြရမှာဖြစ်တယ်။ဖျားနာခြင်းအတွေ့တရားဟောဆရာတွေညီးတွားနေကြရခြင်းရဲ့အကြောင်းရင်းကတော့ကာယလှည့်ကျင့်ကံလှုပ်ဆောင်မှုနည်းပါးခြင်းနဲ့အစာကျူးခြင်းတို့ကြောင့်ဖြစ်တယ်။ခန္ဓာကိုယ်ဖွဲ့စည်းပုံကိုအဲ့ဒီအရာတွေကအကြီးအကျယ်ထိခိုက်စေတာကိုသူတို့မသိကြပါဘူးစိတ်ဓာတ်လေးလံမှုတွေဟာအစာကိုလျှော့ပြီးစားသင့်ုံသာမကဘူးကိုယ်ကာယလိကျင့်ခန်းတွေကိုလည်းမရှောင်ရှားသင့်ကြပါဘူးတရားဟောဆရာတွေများစွာတို့ဟာမိမိတို့ရဲ့သင်ကြိုင်းတွင်းကိုမိမိတို့ရဲ့သွားတွေနဲ့တူးနေကြတယ်အစာခြေဖို့ရောက်ရှိလာတဲ့အစာတွေကိုခြေဖြစ်ဖို့လှုပ်ဆောင်နေရတဲ့အစာချက်တဲ့အင်္ဂါစိတ်ပိုင်းတွေဟာနာမကျန်းဖြစ်လာပြီးတော့အုံနောက်ကိုအကြီးအကျယ်ထိုင်မိုင်းစေပါတယ်။ကျမ်းမာရေးစည်းမျဉ်းတွေကိုချိုးဖောက်မှုအသီးသီးအတွက်ချိုးဖောက်သူဟာမိမိရဲ့ခန္ဓာကိုယ်မှာပဲပြစ်ဒဏ်စီရင်မှုကိုခံစားကြရပါတယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျမ်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင်။ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခာရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
တွဋ္ဌရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawng bawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့အပြင်အသံစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR ညှော်လင့်ချင်းတန်ကိုအားပေးနေတယ်ဒေါက်တာရှင်များရှင်ညှော်လင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2939 3926 845နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR ညှော်လင့်ချင်းတန်ကိုအားပေးနေတဲ့ဒေါက်တာရှင်များခင်ဗျာညှော်လင့်ချင်းတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လို့မယ်ဆိုရင်တော့39 2939 3926 845နဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာပြားတခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။